ဥရောပနိုင်ငံအတော်များများဒီကနေ့တင်ဒီဟူနေနေမှာကိုဗစ် -19 ကာကွယ်ဆေးစပြီးတော့ထိုးနှံပေးနေပြီဖြစ်ပါတယ်။အီတလီနိုင်ငံမှာသူနာပြူတူတက္ကသိုလ်ပါမောက်ခတူနဲ့ဆရာဝန်တူတို့ကိုရောမမျိုးစည်းရုံတစ်ခုမှာပထမဆုံးကာကွယ်ဆေးထိုးပေးခဲ့ပါတယ်။စပိန်မှာတော့ဂွာဒါလာဂျာရာမှာရှိတဲ့တက်ကြီးဆောင်ရှောက်ရေးကိဟာမှာစပြီးတော့ကာကွယ်ဆေးထိုးပေးခဲ့တာပါ။ဥရောပနိုင်ငံအတော်များများအတွက် Pfizer BioNTech ကာကွယ်ဆေးပထမအတုပ်1000စီတင်ပို့ဖို့ကန့်သက်ထားတာပါ။နိုင်ငံတွေအနေနဲ့ကိုယ်အစီအစဉ်နဲ့ကိုယ်ကာကွယ်ဆေးထိုးပေးမှာဖြစ်ပြီးရောဂါကူးစက်နိုင်ခြင်းအခွင့်အလမ်းများတဲ့သူတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါတယ်။ပို့ပြီးတော့ကူးစက်လွယ်သလိုပို့ပြီးအန္တရာယ်ပေးနိုင်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲနိုင်ငံတချို့ကိုပြန့်နှံ့လာတဲ့အချိန်မှာပဲဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆေးတွေကိုစပြီးတော့ထိုးနှံပေးနေတာဖြစ်ပါတယ်။ဒီဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကငိုထက်90ရာခိုင်နှုန်းကနေ84ရာခိုင်နှုန်းပိုပြီးကူးစက်မြင်တာတွေ့ရတယ်လို့လန်ဒန်တကူရီတန်ရှင်းနဲ့အပူပိုင်းယောဂါများဆိုင်ရာတက္ကသိုလ်တစ်ခုရဲ့လေ့လာချက်မှာဖော်ပြထားပါတယ်ရှင်။